ပူဇော်ဝင်နိုင်ကြတဲ့ပါခုတော့အာဇာနည်နေ့ကျင်းပတဲ့အကြောင်းလည်းတင်ပြကြပါရစေလူလိုက်ရေးအတွက်ဂျူပန်ရင်ကြာဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့ရည်မှန်းချက်တွေဟာဒီကနေ့အချိန်အခါမှာအကောင့်တွေပေါ်ဖို့အလံဝင်းနေသေးတယ်လို့အာဇာနည်မိသားစုဝင်တချို့နဲ့ရှေ့မီနောက်မီပညာရှင်တွေကပြောဆိုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါအနည်းကုန်စင်မြောက်အာဇာနည်နေ့အထိမ်းမှအလှူဒါနပြုအမျှဝေပွဲအခမ်းအနားပြည့်ကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မင်္ဂလာယာမဖုန်းတော်ကြီးအကြောင်းမှာကျင်းပခဲ့တယ်လို့ဗိုလ်ချုပ်အောင်ဆန်းရဲ့အကိုအာဇာနည်ဥပဝင်းရဲ့သားဒေါက်တာဆင်ဝင်းက VOE ကိုပြောပါတယ
်နိုင်ငံနဲ့လူမျိုးအတွက်ကိုလှုပ်သွားတဲ့သူကိုကြာဆုံးသွားတယ်ကျွန်တော်တို့ဒီအာဇာနည်နေ့အတွက်နော်ဒီဖြည့်ဆက်ချအမျှဝေတာပေါ့နော်လူတွေကိုဖိတ်ပြီးကျွေးရလေကျွေးပြီးတော့ဖုန်းကြီးကိုယ်လည်းလှူဟိုကြီးလှူပြီးတော့ရေဆက်ချအမြဝေပေါ့
မြမလွတ်လိုက်ရေးဖခင်ဘူရော့အောင်ဆန်းမကြာဆုံးခင်ကရှင်ရီကိုကြိုတွေးပြီးပြောခဲ့ဆိုခဲ့တာတွေဟာဒီကနေ့အချိန်ကြီးအမှတ်ရစရာဖြစ်နေစေပဲလို့ဒေါက်တာဆင်ဝင်းကပြောပါတယ
်ဘူရော့အောင်ဆန်းကနိုင်ငံရေးတဲ့ဝင်မယ်ဆိုတော့စစ်တပ်ကထွက်တယ်ဗျာဟဲ့လားရုပ်ကောက်ပွဲဝင်နေအဆက်ပလန်နဲ့သွားတယ်ဒါကဘူရော့အောင်ဆန်းကပြောတယ်ဘာသာရေးနဲ့နိုင်ငံရေးမရောတဲ့ဘူးဆိုသူပြောတယ်ဘူရော့အောင်ဆန်းဘာလို့ဒီလိုပြောသလဲသူအရှိရေးကိုမြင်ပြီးပြောတာတော်လိုက်ရေးကိုမြင်ပြီးပြောတာမဟုတ်တော့ဘူးပမာဒီရှိရေးကိုခီးသွားတော့မယ်ပမာပြည်သူလူထုတစ်ခုလုံးရဲ့ခေါင်းဆောင်အနေနဲ့သူပြောတာဟုတ်လားစေလုံးကလည်းအားလုံးညီလူများလူရရမယ်တိုင်းရင်းသားခွေညီလူညီပြဖြစ်ရမယ်အားလုံးအဲဒါလည်းသူသိချာပြောသွားတာလေဒီတိုင်းပဲစစ်တပ်ကလည်းဟာတူတူကတော့ဝန်ကြီးတော်ဆက်လမ်းတင်လိုက်ပါပဲနော်ဒီမှာဆိုရှယ်လေးလမ်းစဉ်ဆိုပြီးတော့မဟုတ်တာတွေလောက်ကြတယ်ဘယ်လိုလဲမဖြစ်ဘူးလေ
ဘူရောင်ဆန်းအပါဝင်အာဇာနည်ကိုဥကြဆုံးချိန်1948ခုဇွန်လ19ရက်နေ့ကတရက်မြို့ချင်းမျိုးသားကာကွယ်ရေးအဖွဲ့မှတာဝန်ခံလုပ်ခဲ့သူကတော့ရည်စင်းစာကြွေးရေးတက္ကသိုလ်အငင်းစားပါမောက္ခချုပ်ဒေါက်တာဆလိုင်းတွန်းနာမည်ဖြစ်ပါတယ
်ဒီတော်ကအဲ့ဒီနှစ်မှာပဲတရက်မြို့မှာကျွန်တော်ဟာဆယ်တန်းအောင်တယ်ဒီတော်တို့အဲ့ဒီမှာတမျိုးလုံးကျင်းကျင်းယုံတကယ်တော့တခါလေဘသူမှဇေကာကောင်းမပြောကြပါအားလုံးခေါင်းဆိုင်ဆိုင်တဲ့နေရာတဲ့အဲ့ဒီတုန်းက
အခုတော့ဘူကျုံနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တာအနှစ်80ရှိလာခဲ့ပါပြီဘူကျုံအောင်ဆန်းတို့မျှော်မှန်းခဲ့သလိုဖြစ်မလာသေးပဲမြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားလွှမ်းမိုးနေတာနဲ့ပတ်သက်လို့ဒေါက်တာဆလိုင်းထွန်းတန်းကအခုလိုမှတ်ချက်ပေးပြောဆိုပါတယ
်ဘူကျုံအောင်ဆန်းသူမကြာဆုံးခဲ့ပြောခဲ့တဲ့ဇကာကိုကျွန်တော်သွားပြီးသတိရတယ်ဒီချက်ကသူမပြောလဲဆိုလို့ရှိရင်မင်းတို့ဒီလိုအာဏာလုတယ်လို့ရှိရင်ငါတော့လွတ်လပ်ရေးသားရလို့ရှိရင်နိုင်ငံရေးမလုပ်တော့ဘူးစားပဲရေးစားတော့မယ်တဲ့သူအဲ့ဒါအဲ့ဒီတခုပြောတယ်နောက်သူပါဆက်ပြောနေတဲ့ဆိုရှင်မင်းတို့ဒီလိုသာဆက်နေလို့ရှိတော့တို့တိုက်ကြည့်ပြီးဘာတိုင်းကဖြစ်သွားမယ်တဲ့ကဲအဲ့ဒီတော့ကျွန်တော်ကဘာပြောချင်တယ်လဲဆိုလို့ရှိရင်တတ်မတော်သားများခင်ဗျာဘုသူအောင်ဆိုင်ရဲ့နမူတာကိုလက်ကြပါဘုသူလုတ်ခဲ့တဲ့တိုင်တိုင်းပြည်ကိုစစ်ပါဆွေးကြွေးအစ်စ်ဒီထောင်မှုစာကိုကျွန်တော်ဟိုတခါတော့ကပဲဆိုတော့ပြောခဲ့တယ်။အဲ့ဒီစစ်တပ်ကမြမပါဝင်တော့ဗမာပါဝင်လူတိုင်းလူတိုင်းကိုလူကိုလူလိုမြင်လို့ရှိရင်စသည်အချင်းကအဲ့လိုမျိုးဟာဒါဆွေးကြွေးပဲတကယ်တော့
ဒီကနေ့မှာတော့အရသာတင်မြောက်တဲ့ NLD အစိုးရကဒီမိုကရေစီပြည်ရင်ကြောင်းလဲကြီးတွေလှုပ်ဖို့ကြိုးစားနေပေမဲ့စီမံခန့်ခွဲခွင့်အာဏာတွေအပြည့်အဝမရှိသေးတာကဟန်တားဖြစ်နေတယ်လို့ဒေါက်တာဆင်ဝင်းကထောက်ပြပါတယ
်။မကြောက်လဲဆိုတချို့အာဏာတွေကတတ်မလို့လက်ထက်မှာရှိရဲ။တတ်မလို့ကကုတ်ကဲနေတာ။ဟုတ်လားဥပမာဆိုရင်ကျွန်တော်တို့တည်တဲ့ရေကိုတတ်မလို့ကခြင်ထားတာ။တည်တဲ့ရေနဲ့ပတ်သက်တဲ့ပြဿနာတွေဟာအဲ့ဒီကတော်ဆန်းစုကြည်ရဟုတ်လားလုံးပိုင်ဖို့မရှိဘူး။2008အခြေခံဥပဒေနဲ့ဆိုလို့ရှိရင်ဒီကနေ့ NLD မှာအာဏာအကုန်လုံးပေါ့နော်မရှိဘူးဟုတ်လားဒီတမတော်အဲပြန်ညှိနေကြရတယ
်အာဇာနည်နေ့အထိမ်းအခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုအပြင်ထိုင်းနဲ့အခြားအာရှနိုင်ငံတွေမှာလည်းမြန်မာအတိုင်းအဝန်ကကျင်းပခဲ့ကြပါတယ်ခင်ဗျာ